ဝါအဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့ဟာအစိုးရနဲ့တမတော်ကလက်ခံထားတဲ့ NCA လမ်းကြောင်းကိုလက်မခံပဲဝါအဖွဲ့ဦးဆောင်တဲ့ငင်းငိမ့်လမ်းကြောင်းတစ်ကိုထုတ်ပြန်ထားတာပါပြည်ထောင်စုငင်းငိမ့်ဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းမှုအဖွဲ့ဝင်ဦးလာမောင်ရွှေကတော့လက်ရှိ NCA ကိုပါဝင်လက်မှတ်ရေးထိုးထားသူတွေအားလုံးရဲ့သဘောတူညီချက်နဲ့သာပြင်ဆင်နိုင်တဲ့အကြောင်းနဲ့အစိုးရနဲ့တမတော်အနေနဲ့ NCA ပြဋ္ဌာန်းချက်အတိုင်းသွားမယ်လို့နားလည်ထားတဲ့အကြောင်းပြောပါရစေ။အဲ့
တော့ပြင်ဆင်ရင်လည်းအဲ့ပြင်ဆင်တဲ့ဒီ process ပေါ့နော်ဒီအားမှာဒီမှာလက်မှတ်ရေးထိုးထားတဲ့သူတွေအားလုံးရဲ့သဘောတူညီချက်နဲ့ပြင်မယ်ဆိုရင်တော့ပြင်လို့ရဒီတိုင်းအစိုးရနဲ့တမတော်အနေနဲ့ကျွန်တော်နားလည်တော့ဒီ NCA အတိုင်းပဲသွားမယ် NCA ထိတယ်ပဲသွားမယ်ဆိုရင် NCA ရဲ့ပြဋ္ဌာန်းချက်အတိုင်းပဲသွားမယ်လို့ပဲနားလည်တယ
်။ KIO SSBBSSA, MNSP အပါအဝင်အဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ကလည်းတနိုင်ငံလုံးအပြစ်ခတ်ရက်စဲကြောင်ကြီးညာချက်ကိုအစိုးရနဲ့တပ်မတော်ကဒီသဘောတူညီချက်ရရှိပြီး24နာရီအတွင်းထုတ်ပြန်ပြီး UNFC အဖွဲ့ဝင်တွေကတော့48နာရီအတွင်းထုတ်ပြန်မဲ့အပါအဝင်အချက်6ချက်တောင်းဆိုထားတာပါနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေးက UNFC ရဲ့တောင်းဆိုမှုကို NCA မှာထည့်မှာမဟုတ်ပေမဲ့နှစ်ဦးနှစ်ဖက်ကြားမှာကတိကဝတ်အနေနဲ့ထားရှိနိုင်အောင်ဆွေးနွေးနေတယ်လို့လည်းပြောပါရတယ်။
အဲ့တော့တက်မတော်နဲ့ပတ်သက်လို့လည်းဒီဖက်ဒရယ်နိုင်ငံတွေမှာပြန်ကြည့်လိုက်တက်မတော်ဘယ်နှခုရှိလဲ။ဒါဆိုတာရည်တည်ချက်ပဲ။အခုကကျွန်တော်တို့ကမျှချေပေါ့နော်။မျှချေဆိုတာကျွန်တော်အစိုးရဆိုတာကဒီဘက်မှာတက်မတော်ရှိတယ်ဒီဘက်မှာ EU ရှိတယ်။အစိုးရကဒီကြားမှာရှိပါတယ်။ကျွန်တော်တို့ကဟိုတက်မတော်နဲ့အစိုးရနဲ့အရန်ကြီးဟိုပေါင်းတော့ဟို EU ကိုလက်မကြည့်ဆိုအဲ့လိုလည်းမရအောင်ဤဝင်လည်းအရန်ကြီးပေါင်းတော့တက်ကိုလက်မကြည့်တော့မရအစိုးရကဒီမြကြီးကိုထိန်းရတာပ
ါဒါပြင်လုံချိုကြီးကဏ္ဍမှာတခုတည်းသောတမတော်ကိစ္စသာဆွေးနွေးခဲ့ပေမဲ့ညီလာခံမှာအတိမပြုတ်နိုင်သေးဘူးလို့လည်းဥသောထေးကပြောပါတယ
်လုံချိုကြီးကဏ္ဍကမူလကလေးတိုင်းကျွန်တော်တို့က decision မချအောင်မူလဖြစ်သဘောတူညီတာလုပ်ငန်းကော်မတီအဆင့်မှာတစ်ချက်ပဲရှိတယ်နောက်တစ်ခုကကျွန်တော်လုံချိုကြီးကဏ္ဍသည်အရန်ဟိုအရေးကြီးတဲ့ကဏ္ဍဖြစ်တယ်နောက်တစ်ခုကလက်နက်ကိုင်ဖွဲ့စည်းတဲ့တိုက်ရိုက်ပါဝင်ပတ်သက်တဲ့ကဏ္ဍဖြစ်တဲ့အတွက်မူလကလေးတိုင်းကျွန်တော်တို့ကအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမှာချမပေးဘူးဒီအပေါ်ပြည်တော်စုစစ်မှာ GPTJC မှာမူပြတ်ပြီးဆုံးမှာကျွန်တော်တို့အောက်ကိုချပေးမယ်ဆိုတော့ဟိုသဘောတူညီချက်နဲ့ကျွန်တော်လုပ်ခဲ့တာပ
ြညီလာခံမှာစီးပွားရေးလူမှုရေးနိုင်ငံရေးလုံခြုံရေးမြေယာနဲ့တဘာဝပတ်ဝန်းကျင်ကဏ္ဍ၅ရပ်ကိုဆွေးနွေးပြီးသဘောတူညီချက်တွေကို UPDJC အတွင်းမှုအဖွဲ့မှာဆွေးနွေးမှာဖြစ်ပါတယ်။အထက်ကတဆင့်ဒေါ်အောင်ဆန်းစုကြည်ဥက္ကဋ္ဌဖြင့်ဆောင်ရွက်တဲ့ UPDJC ကိုဆက်လက်တင်ပြီးအစုအဖွဲ့လိုက်သဘောတူထားတာတွေကိုမနက်ဖြန်ညီလာခံနောက်ဆုံးရက်မှာဆုံးဖြတ်ချက်ရယူမှာဖြစ်ပါတယ်ခင်ဗျာ။